ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ကမ္ဘာလည်းခီးသွားသူပြည်내နိုင်ငံပါရီမြို့မှာသေဆုံးသွားပါတယ်။အသက်80အရွယ်အဲဒီတရုတ်အမျိုးသားဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဥရောပမှာသေဆုံးခဲ့တဲ့ပထမဆုံးလူနာလည်းဖြစ်ပါတယ်။အာဖရိကတိုက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ပထမဆုံးလူနာကိုတော့အီဂျစ်နိုင်ငံမှာတွေ့ရှိထားပါတယ်။ဒီတော့အတွင်းမှာပဲတရုတ်နိုင်ငံကလည်းနှစ်သစ်ကူအပြီးအနေနဲ့အရက်ကနေတရုတ်နိုင်ငံဘီဂျင်းမြို့တော်ကိုရောက်လာကြတဲ့သူဘသူမဆိုကိုယ့်ဘာသာဆယ်လျက်ကြာတီးခြားခွဲပြီးနေကြရမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အစိုးရကထုတ်ပြန်လိုက်တဲ့ဒီအမိန့်ကိုမဖြစ်မနေလိုက်နာရမှာဖြစ်ပြီးမလိုက်နာတဲ့သူတွေကိုတော့တရားဥပဒေအရအရေးယူမယ်လို့နိုင်ငံပိုင်ဘီဂျင်းဒေးလီသတင်းဌာနကကြေညာသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ143ဦးထပ်တိုးလာတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ကြေညာခဲ့တာကြောင့်အခုဆိုရင်ဒီရောဂါကြောင့်သေဆုံးသူ1500ထက်မနည်းရှိသွားပါပြီ။မနေ့တောက်ကြနေမှာတော့ယောဂရှင်အသစ်9090ရှိခဲ့ပြီးဒီကနေ့စနေနေ့မှာထပ်ပြီးကူးစက်ခံရသူ2642ဦးရှိခဲ့တဲ့အတွက်ခုရက်ပိုင်းအတွင်းကူးစက်မှုရေအတွက်ကျဆင်းသွားတာလည်းဖြစ်ပါတယ်။ယောဂစစ်ဆေးတဲ့နီလန်းနဲ့ထပ်ပြီးတော့ကူးစက်ခံရတဲ့သူတွေကိုစစ်ဆေးတဲ့နီလန်းတွေကိုသူအစိုးရကလက်တလောပြောင်းလိုက်တဲ့အတွက်လည်းကူးစက်မှုတွေတချိန်ထိုးတက်သွားခဲ့ရတာပါ။နီလာအစ်စ်ထဲမှာတော့ယောဂဆစ်စီတဲ့နေရာမှာတက်ခွဲခန်းတွေကိုပေးပို့ဆစ်စီတာထက်အဆုတ်ဓာတ်မှန်နဲ့တခြားနီလာတွေကိုသုံးပြီးတော့ခွဲချမ်းစိတ်ဖြာသုံးတတ်ကြတာပါယောဂကြောင့်သိဆုံးသူအများစုကယောဂစတင်ပြန်လာရာဟူပေပြည်နယ်မြို့တော်ဝူဟန်ကဖြစ်တယ်လို့တရုတ်ကျန်းမာရေးဌာနကပြောပါတယ်တောက်ကြနေညာကရတဲ့ကိကနန်တွေအရတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ6,900ဝန်းကျင်ရှိနေပြီးတော့သိဆုံးသူကတော့1523ဦးရှိတယ်လို့ကျန်းမာရေးကော်မရှင်ကအတည်ပြုပါတယ်ယောဂကူးစက်ခံရသူတွေထဲမှာပါတဲ့ကျန်းမာရေးဝန်ထမ်း1916ဦးထဲမှာ6ဦးကတော့သေဆုံးသွားတယ်လို့ကျန်းမာရေးကော်မရှင်ဒုတိယအကြီးအကဲရန်ရီစင်းကတောက်ကြနေမှာပြောဆိုထားပါတယ်